Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မိတ်ကန်သံကနေ2018ခုနှစ်နိုဝင်ဘာလ18ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုက်တိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့တူကြီးညာပြသမှာပါတရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးအငင်းပွားမှုတွေကနေနောက်ဆုံးမှာမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတ Mike Pence ကပြောလိုက်ပါတယ်ဒီကမ္ဘောဒီးယားခမာနီကွန်မြူနီအစိုးရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုတွေနဲ့ဆွဲချက်တင်ခံထားရတဲ့ခမာနီခေါင်းဆောင်ဟောင်းနှစ်ဦးကိုနောက်ထပ်ဒီထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလာတွေကတော့မြမပြည်မှာဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်လက်ရှိငြိမ်းချမ်းရေးအခြေအနေကပိုပြီးတော့မှဆိုးရိမ်စရာကောင်းတဲ့အနေအထားကိုရောက်လာနေပြီလို့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်တဲ့သတင်းမှနားဆင်ရမှာကတော့
ဒီ2018ကုန်ကနီးမှာတော်လို့ကကောင်းမွန်တဲ့ရလတ်ရုပ်တည်မှုတွေလည်းကောင်းအချိုးကိုတစ်ခုကိုမရရှိတဲ့နဲ့ကျွန်တော်ပိုပြီးမှနောက်ဆုံး
ကတိယာနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာဒီဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာနိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေကိုဝင်ရောက်လာဖို့ဆိုလို့ရှိရင်တော့ဒီအခြေခံအဆောက်အဦတွေကိုပွင့်လင်းမြင်သာစွာပြသဖို့လိုတယ်ဆိုပြီးစီးပွားရေးပညာရှင်ကသုံးသပ်လိုက်တဲ့သတင်း။နောက်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိပ်တန်းရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးအငင်းပွားမှုတွေကနေနောက်ဆုံးမှမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတ Mike Pence ကပြောလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုထားတဲ့အတိုင်းတရုတ်ဘက်ကမလဲရောဘူးဆိုရင်တရုတ်သွင်းကုန်ကိုနှစ်ဆတိုးကောက်ခံသွားမယ်လို့လည်းသူကပြောပါတယ်။ပါပူဝါနယူဂီနီမှာဒီကနေ့ကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းရေးဆောင်ရွက်ရေးအဖွဲ့ APEC ထိပ်သီးအစည်းအဝေးအတွင်းဒုသမ္မတ Pence ကတရုတ်နိုင်ငံပေါ်တင်းတင်းမာမာပြောဆိုခဲ့တာပါ။ဒါပြင်တရုတ်နိုင်ငံအနေနဲ့တစ်ဖက်ဆောင်တဲ့အသာစီးရစေတဲ့ကုန်သွယ်ရေးမူဝါဒတွေကင်ဆယ်ပြီးတော့ညာနာပစ္စည်းမူပိုင်ခွင့်တွေကိုခိုးယူမှုကြောင့်သမ္မတဒေါ်နယ်ထရမ့်ကအရေးယူဆောင်ရွက်နေရတွေကိုအလျှော့ပေးမှာမဟုတ်တလို့အခြေခံအဆောက်အုံဆောက်လုပ်ပေးတာကိုအကြောင်းပြပြီးဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့မတက်နိုင်တဲ့ကိစ္စတွေမှာငွေချေးအကျွေးပြည့်စေအောင်ဆောင်ရွက်နေတာမျိုးနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ပါတယ်အမေရိကန်အနေနဲ့ဩစတြေးလျနဲ့ပူးပေါင်းပြီးတော့ APEC စီဝေချင်းပနေရပါပူဝါနယူဂီနီမှာရေးလက်ကန်ဆာလို့တောင်းမှဖြစ်ကြောင်းလဲ Mike Pence ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့ကမ္ဘာနိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းလိုက်မလား။ဒါမှမဟုတ်ကိုယ့်ဘာသာခုခံကာကွယ်ပြီးတော့ပြည်လည်မှုတွေရရှိအောင်လုပ်မလားဆိုတဲ့ရွေးချယ်စရာအခြေအနေတွေရှိနေကြောင်းပြောပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာအောင်တွန်းအားပေးတဲ့လွတ်လပ်တဲ့ကမ္ဘာကုန်သွယ်ရေးစနစ်ပေါ်ထွန်းလာအောင်ဆောင်ရွက်ကြဖို့လေသူကပန်ကြားခဲ့ပါတယ်ခင်ဗျာ
Sorry အရှင်းမင်းသားကသတင်းတော့ဂျမောကာရှူဂျီကိုတပ်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့ American Bo ထောက်လိုင်း Agency CIA ကကောက်ချက်ချခဲ့ကြောင်း American တာဝန်ရှိသူတွေကပြောလိုက်ပါတယ်တောကြာနေတုန်းက Washington Post သတင်းစာကပထမဆုံးထုတ်ဝေတဲ့ CIA ရဲ့အကဲဖြတ်ချက်ဟာ Saudi Arabia နိုင်ငံဘက်ကပြောတာနဲ့တော့ဆန့်ကျင်ကွဲလွန်နေပါတယ် Sorry ဆိုရရှေ့နေကဒီမှုဟာ sorry အရှင်မင်းသားနဲ့ဘလို့မှပတ်သက်ခြင်းမရှိဘူးဆိုပြီးတော့ဂျာတာရီးနေကပြောကြခဲ့ပါတယ် sorry ထောက်လိုင်းရေးဒီဟာ sorry အစိုးရပိုင်းလေနဲ့အစ္စတန်ဘုလ်မြို့ကိုတွားရောက်ခဲ့ပြီးခရှိုဂျီကို sorry ကောင်စုဝင်ရုံးအတွင်းမှာလှုပ်ကြံတက်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဝါရှင်တန်ဘုတ်စတင်တောက်ခရှိုဂျီဟာ sorry အရှင်မင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ်အစ္စတန်ဘုလ်မြို့က sorry ကောင်စုဝင်ရုံးမှာတက်ခံခဲ့ရတာဖြစ်ပါတယ် CIA က sorry အရှင်မင်းသားနဲ့ညီကိုတော်ဆက်သူ American နိုင်ငံဆိုင်ရာ sorry တမ်မတ် Khalid bin Salman နဲ့ခါရှိုဂျီတို့ဖုံးပြောတာအပါဝင်သူတို့ရဲ့ထောက်လိုင်းအရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်သူတို့နှစ်ယောက်ဖုံးပြောကြစဉ်မှာခါလစ်ကခါရှိုဂျီကိုလိုအပ်တဲ့စာရွက်စာတမ်းတွေကို Istanbul က sorry ကောင်စုဝင်ရုံးမှာသွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခါရှိုဂျီအသက်ခံမယ်ဆိုတာကိုခါလစ်သိမသိဆိုတာတော့မသိဘူးဆိုပြီးတော့ Washington Post ကဆိုပါတယ်ခါလစ်ကတော့သူ့အနေနဲ့ခါရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ချာနေမှာညင်းဆိုလိုက်ပါတယ်ဆော်ဒီဘက်ကတော့ခါရှိုဂျီတိုက်စုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရည်ရွယ်ချက်ရှိရှိတတ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်မီရောမှာသတင်းယူခွင့်ရုပ်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ Washington DC မြို့ရဲ့တရားသူကြီး Timothy Kelly က Tamara Donald Trump Suagu, Manigawe and May Chaman Library. Agulo May Chaman Yaraha, Tia Ubri Ya Yemi Yumi, a Pierce Machi, Jordan Songya Kremashi Sore, American Pilanzu, Pinsmamia, a Chigan Ubri, Pinsinja, Bom Moody Bido Songya Kerawa. But Mamia Pinsinja Pite, the Reno Lakunem, Samulo de Adjiga Piovare. Maja digging up in Miroma Jimba Yere, Tamara Tremia Drinna Shilimbu at Ku Drin, CNN, Drinda, Jim Costane, Tamara Tremlo, Mapi Loyen, and Yimpuadlu Pipuage B, Jim Costa, in Miroma Drin, Ya Yugungo, Yodin Kangarawa, Tane Pata Biro, CNN, Drin Tanaga, Trem Asuyago, the Aswesu Gerawa, the Aduji, Kelly Sombia Cheha, Drinla Lacuna, Drinlung and Chimare, Ridney Pisi Gerelu, CNN, Drin Tanaya Shini, Ted Baltraska, Piovari, Trinidad Jim Costa Gale, the other G. Sumia Checo, Jesu Dignone, a Lopian Sabu, Sendemelo Piovare, Tamara Tramgaro, Loma Lulla, the Rinlung Nemugo, Lula Biro, Emiroma, the Rin Ure Suyen, the later Sasas and Muro, Shiale Melo Suare, a Gukamaro, Emiro, the Rin Yumuna, Pata de Simian Sigantego, Yusuan Ibiro, the Ayoma, the Mugo Pian Yusane Kama, the Rube Pian Biro, and Ayama Walu, Tramga Piovarekna.
California Vina the Mai Ma Lude Somu Miazon Pied Domi Long Jamu Jam Jo Sondu Uy Hat Town Jodai Pibido. The Sondu Yidra Hale Konasatiashi Pidelo Bina Wana Niga Piola Bare. Tazarinika Tobiang Sony to see ha Chawa don't the Yogani Guso and the town at Satya Titula Pidelo But Kian Yeashi Gori Honiega Tauchanima Piovare. Disienema Mibigani Trapian ကျောက်ဆုံးနေသူစင်းထဲမှာထဲထားတာမတိလို့လဲဖြစ်နိုင်ကြောင်းလူဦးရေကအတက်ကြရှိနိုင်တယ်လို့သူကပြောပါတယ်။ဒါကြောင့်မိဘေကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာနာပိုင်တွေကိုသတင်းပို့ကြဖို့လဲသူကတိုက်တွန်းလိုက်ပါတယ်။ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေဟာအပူတွင်ကြိုးပမ်းနေပြီးတော့တောက်ချနေကတော့မိကိုငြိမ်းသက်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီး ရာတွေကိုကြည့်ရှုပြီးတော့မိဘတင်ပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိနေပါတယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ယာရုကနေနားယူပေမဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အစ်စ်ရွေးချယ်တင်မြှောက်လိုက်တဲ့ Gavin Newsom တို့လည်းသမ္မတ Trump နဲ့အတူပြည်နယ်တွင်းကမိဘတင်တဲ့နေရာတွေကိုသွားရောက်ကြမှာဖြစ်ပါတယ်ဒီတော်မီတွေလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုအပြစ်တင်ပြောဆိုပြီးပြည်ထောင်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းကြောက်ပြီးတပတ်ကြာမှာသမ္မတ Trump ဟာအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဆနေညနေကသတင်းတွေကို VOA ကနေဆက်လက်ကြညာနေပါတယ်ခင်ဗျာ။1990ခုနှစ်တည်းစီကကမ္ဘောဒီးယားကမ္မဏီကွန်မြူနစ်ဆွေးရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုလူမျိုးသားမျိုးနွယ်စုပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့ဆက်ကျက်တင်ခံထားရတဲ့နောက်ဆုံးအသက်ရှင်ကျန်သူနှစ်ဦးအပေါ်ဒီအမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးကတောက်ကြနေမှာပြည်တံချမှတ်လိုက်ပါတယ်။နော်ချာနဲ့ကီယူဆမ်ဖန်တို့အပေါ်အရင်တုန်းကချမှတ်ထားပြီးသားထောင်ဒဏ်တစ်သက်ထပ်မံပြီးတော့ချမှတ်တာပါ။1995ခုနှစ်ကတန်းနဲ့ချီတဲ့ကမ္ဘောဒီးယားနိုင်ငံသားတွေကိုဖနမ်ပင်မြို့ကနေကျေးလက်ဒေသကအလုပ်ကျန်းစခန်းတွေကိုအကင်းကျပ်ပို့ဆောင်ခဲ့တာ။ဒါ့အပြင်လူတွေကိုအစုလိုက်ပြောင်းလဲတက်ဖြတ်မှုနဲ့ဆက်ဆက်တဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်သူတို့နှစ်ဦးကိုအရင်ကလည်းထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်ခဲ့ထားတာပါ။ကမ္ဘောဒီးယားမှာတော့ဒေသံပယ်ဖြတ်ထားရတယ်။တောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်ဘင်ချင်ကကွယ်လွန်ခဲ့သူတွေအတွက်တရားဥပဒေအတိုင်းဆောင်ရွက်ပြီးတော့အလေးနက်ထားကြောင်းပြသတာဖြစ်တယ်လို့ကဘာကြီးမှနောက်ထပ်တလို့အဖြစ်ဆိုးမျိုးထပ်မဖြစ်ရလေအောင်ရည်ရွယ်ခဲ့တာဖြစ်ကြောင်းပြောပါရယ်။နော်ချာဟာခမာနီကောင်းဆောင်ပူပေါ့ရဲ့ညာလေယုံဖြစ်တယ်လို့ခမာနီအဖွဲ့ရဲ့မူဝါဒရေးရာပိုင်းဦးဆောင်ကြံပေးသူဖြစ်ပြီးတော့ကျူဆမ်ဖန်ကတော့ကမ္ဘောဒီးယားနိုင်ငံအကြီးအကဲဖြစ်ခဲ့ပူပါရယ်ခင်ဗျာ။
ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကနစ်မြုပ်ဖီတရုတ်ကဘာလဲခီးသွာ48ယောက်ထိဆုံးသွားခဲ့တဲ့သင်းမောက်ကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆယ်ယူခဲ့ပါတယ်။ဒီသင်းမောက်ပေါ်ဒီသင်းမောက်ဘာကြောင့်နစ်မြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးတဲ့အစိပ်ပိုင်းတရအနေနဲ့အခုလိုပြန်ဆယ်ခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်။ဘာကြောင့်နစ်မြုပ်ခဲ့တယ်ဆိုတာကိုဆုံးဖြတ်ဖို့အတွက် Phoenix သင်းမောက်ကအရေးကြီးတဲ့တပ်တွေအစိပ်ပိုင်းဖြစ်တယ်လို့ထိုင်းကဘာလဲခီးသွာရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဗိုလ်ချုပ် စူရချက်ဟန်ပန်ကသတင်းတော်ထီကိုပြောပါရယ်ဒီစုံစမ်းစစ်ဆေးမှုပြီးတဲ့အချိန်မှာတော့တရုတ်ကမ္ဘာလဲခီးသွားတွေရဲ့ယုံကြည်စိတ်ချမှုကိုပြန်လဲရလာနိုင်ပါလိမ့်မယ်လို့သူကအတိအကျထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါရယ်ဖီနစ်တေမိုဟာပြီးခဲ့ဇူလိုင်လကထိုင်းနိုင်ငံအနောက်ဘက်ကန်ယူနန်ဖူကတ်ကျွန်းနားမှာနေမြုပ်သွားခဲ့တာဖြစ်ပါရယ်တေမိုမှာကမ္ဘာလဲခီးသွားရှစ်ဆယ်ကိုရောက မ်းဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းလာတဲ့အတွက်မှာထိုင်းနိုင်ငံကိုလာတဲ့တရုတ်ကလည်းခီးသွားအရေးအတွက်လည်းတည်စစာကြာဆင်းခဲ့ပါတယ်ခင်ဗျာ
။အီရန်နဲ့အီရန်နှစ်ဆင်ကုန်သွယ်မှုပမာဏ7ဘီလီယံကနေဘီလီယံ20ထိတိုးမြင့်လာနိုင်ကြောင်းအီရန်သမ္မတဟက်ဆန်ရူဟနီကပြောပါရယ်။အီရန်သမ္မတဘာဟမ်ဆလီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအတွင်းရူဟနီကအခုလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံနဲ့အီရန်နိုင်ငံရဲ့ရေနံဘန်လုံငန်းနဲ့တည်ယူပို့ဆောင်ရေးကဏ္ဍတွေပေါ်တိုက်ခတ်ပိတ်ဆို့ပြီးနှစ်ပတ်ကြာမှာအီရန်သမ္မတဟာအီရန်ကိုရောက်ရှိနေတာပါ။အီရန်ဘက်ကဆွေးနွေးလောင်စာဆီတင်ပို့ပြီးတော့အီရက်ကစားတောက်ကုန်တွေကိုတင်ပို့သွားမှာဖြစ်တယ်လို့အီရက်အာဏာပိုင်တွေကလွန်ခဲ့တဲ့သတင်းပတ်ထက်ကပြောဆိုခဲ့တာပါ။အမေရိကန်ဘက်ကအီရန်ပေါ်ပိတ်ဆို့တန်ခတ်တာကြောင့်အီရက်အနေနဲ့ရေနံတင်သွင်းခွင့်ရဖို့အမေရိကန်ဘက်ကခွင့်ပြုချက်လိုလားနေတာဖြစ်ပြီးတော့အမေရိကန်ဘက်ကလက်ရှိပေးထားတဲ့တလခွဲတာအချိန်ဟာမလွန်လောက်ဘူးလို့အီရတ်တာဝန်ရှိသူတွေကပြောထားပါရယ်ခင်ဗျာ
။လွန်ခဲ့တဲ့နှစ်လောက်ကသင်္ဘောမူတန်44ရောက်တင်ဆောင်ပြီးတော့ပျောက်ဆုံးသွားခဲ့တဲ့ရင်ကုန်သင်္ဘောကိုရှာဖွေတွေ့ရှိသူတွေကပြန်ပြီးတော့တွေ့ပြီလို့အာဂျင်တီးနားရေတပ်ကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါရယ်။အာဂျင်တီးနားရေတပ်ရဲ့အကြေညာချက်အရတော့ဒီရင်ကုန်သင်္ဘောကိုအာဂျင်တီးနားနိုင်ငံဖန်တဂိုနီယားဒေသကဘောဒတ်စ်ဂျွန်ဇယ်ကန်လုံကရေအောင်မီတာ800မှာထောက်လန်းတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါရယ်။ American Thimble Ocean Infinity ကနေဝေထိန်ခလုတ်နဲ့ထိန်းချုပ်နိုင်တဲ့ဒီရင်ကုန်သင်္ဘောကနေတွေ့ရှိခဲ့တဲ့ဟာဟာသူတို့ရှာဖွေနေတဲ့အရာဖြစ်တယ်လို့အာဂျင်တီးနားရေတပ်ကပြောပါရယ်ခင်ဗျာ။
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်နေစေအချိန်မှာပဲမြန်မာနိုင်ငံရဲ့တိုင်းရင်းဒေသတချို့မှာစစ်ရေးပြည်ပခါတွေကတင်းမာနေစေဖြစ်ပြီးတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရက်သားအစိုးရလက်ထက်မှာတော့လက်ရှိငြိမ်းချမ်းရေးအခြေအနေကပိုပြီးတော့မှစိုးရိမ်စရာအနေအထားကိုရောက်လာနေတယ်လို့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်ပါတယ်။အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအစိုးရနဲ့တက်မတော်တို့ကြားမှာခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အထူးသဖြင့်အပြစ်ရက်ပြီးတော့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာမယ်ဆိုတဲ့အပြစ်ရက်လက်နက်ကိုင်တက်ဖွဲ့တွေနဲ့တော့သဘောထားတင်းမာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာကအခြေအနေတော်တော်မကောင်းဘူးဖြစ်နေပြီဆိုပြီးသုံးသပ်နေကြတာပါ။တိုင်းရင်းဒေသတွေမှာအပြစ်ရဖို့အပြစ်မဲ့စစ်ဘေးတင်ပြည်သူတွေအရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့အတွက်စစ်တပ်ကိုအသက်ရေဖျက်ဆီးတယ်ဆိုပြီးတော့လက်ရှိတက်မတော်ကနေတရားစွဲဆိုခြင်းခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူကချင်လူငယ်တဦးဖြစ်တဲ့လောင်ဆောင်ကလက်ရှိမြန်မာငြိမ်းချမ်းရေးအပေါ်မှာသူ့အမြင်အခုလိုစပြီးပြောပြပါဗျာ
။ဒီတို့ရောတင်တို့ဒီဒီငြိမ်းချမ်းရေးလှုပ်ရှားတဲ့လူတွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဒီဆောက်မှုထဲမှာကျွန်တော်ကအားမရဘူးသူကျွန်တော်ကဒီကျက်ကမိတာပေါ့နော်ဒီလိုမျိုးပြောနေဆုံးတော့ဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်ခဲ့တယ်ညှော်လင့်ခဲ့တယ်ဆိုတော့အရင်ကတန်တရဦးတင်ကလည်းလုံဆောင်ခဲ့တဲ့ပြဿနာတွေကျွန်တော်တို့ဒီတန်တရဦးတင်ကျော်ကိုဦးဝင်းနေပေါ့နော်ဒေါံဆန်းစုကြည်ကျွန်တော်ပြန်လည်ပြီးမှအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်တို့ညှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်ရင်းဆိုင်ရဲ့အကိတ်တစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်ညှော်လင့်ခဲ့တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့2018ကလည်းကျွန်တော်မကြချင်းကုန်တော့မှာ2019ပဲရောက်တော့မှာဆိုတော့ဒီ2018ကုန်ခါနီးမှာကျွန်တော်တို့ကကောင်းမွန်တဲ့ရလဝတ်တူညီမှုတွေလည်းကောင်းအချိုးကိုတစ်ခုကိုမရရှိပဲနဲ့ကျွန်တော်ပိုပြီးမှနောက်ဆုံးပြန်ပြီးမှ back shop ကြားရဟာကိုကျွန်တော်တို့သိနေရတာပေါ့ဆိုတော့ဒီဖက်ကပြောမှရှိရင်အခုပြန်မျိုးတွေလည်းကောင်းကျွန်တော်တခြားဒီတိုင်းတားလက်နဲ့ကန်ဒီလည်းကောင်းကျွန်တော်ပိုပြီးမှတင်မာမှုတွေပြန်ပြီးမှဖြစ်လာတဲ့အနေအထားတွေရှိနေတယ်ဆိုတော့တခြားကကျွန်တော်တို့ဒီ KLD ရဲ့ဒီတောင်းနေတဲ့လမ်းကြောင်းပေါ့နော်ဒီPDD နဲ့ရှင်းရှင်းနဲ့လုံဆောင်တဲ့အတွက်လည်းကျွန်တော်အနောက်ဆက်တွေကျွန်တော်ဒီစက်ဘက်ကလုံဆောင်တဲ့နေရာကျွန်တော်ရှိနေတယ်ဆိုတော့ဒီရင်းဆိုင်ကြီးကကျွန်တော်တို့ PD တွေတဲ့တဲ့ကောင်တိုင်းသားကောင်းဆောင်တွေတဲ့တဲ့ကောင်ကျွန်တော်ကမလုံးဆက်ဆဲအရာကတော့ကျွန်တော်ဒီစက်ဘက်ကနေမန္တကယ်ဒီရင်းဆိုင်ကြီးနိုင်ငံရေးသိဆိုင်ရှင်းရှင်းနေတဲ့နိုင်ငံရေးရှင်းရှင်းနေစကဝိုင်းနိုင်ငံရေးတဘောတူညီမှုကိုတဘောထားချက်တွေကြံ့ကြံ့နဲ့လုံဆောင်တယ်ဆိုတာကိုကျွန်တော်မသိရှိဘူးလို့ကျွန်တော်အဲ့လိုမျိုးမြင်နေပါတယ်
အခုလက်ရှိကဒီမြန်မာငြိမ်းချမ်းရေးကော်မရှင်ပေါ့နော်ဒီလိုအပြစ်ရပ်ထားပြီးသားအဖွဲ့တွေကိုပြန်ပြီးအလွတ်သဘောလိုက်ပြီးဆွေးနွေးနေရတဲ့အနေအထားမှာရှိတယ်ဆိုတော့သူတို့ကတော့အဓိကနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့နောက်ပြီးတော့အပြန်အလှန်ဒီဆွေးနွေးဖို့ပေါ့နော်ဆိုတော့ဒီလိုအနေအထားမှာသူတို့ဘက်ကပြန်ပြောတာရှိတယ်တိုင်းရင်းသားဒေသတွေမှာတစ်ဖက်မှာငြိမ်းချမ်းရေးဆွေးနွေးတယ်တစ်ဖက်မှာလည်းတိုက်နေတော့ပဲရှိသေးတယ်
ဆိုတော့ဒီလိုအနေထားကဘယ်လိုမှယုံကြည်မှုတည်ဆောက်လို့မရတဲ့ပုံစံမျိုးလို့ပြောနေတော့ဒီဆွေးတွေ့မှုတွေကရောအရာထက်ပဲလို့ကိုလန်းဆောက်ထင်လားရှင်အာဒါကတော့ပြည်နယ်ပြည်နယ်ရှင်ကတော့အဓိကကတော့ကျွန်တော်ဒီတတ်မတော်နဲ့နိုင်ငံတော်အစိုးရအပေါ်မှာဒီကတာဝန်ယူတာဝန်ခံမှုရှိရှိတာပေါ့နော်ဆိုတော့ကျွန်တော်ဒီမြန်မာတတ်မတော်တက်ကနေရောကျွန်တော်ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်ရေ ก็ดีมุกุมตัวเป็นเนี่ยจำนวนเดียวแต่ถ้าการยิ่งใช้เนี่ยลูกสองเดียวสุดเลยดีลูกสองมือคู่เดียวจำนวนเช่นไรเราจำนวนตัวใหญ่เลยสำหรับวิธีการจำนวนสองสิบสี่ลูกสองเดียวจำนวนดีเมื่อเราดีมุกุสีพอชกอสุยาเลยจำนวนคู่ยิ่งงานเนี่ยตาโตตีมาตัวใหญ่ดีที่ท้องสูงยิ่งใช้เนี่ยชิ้นสูงกว่าแต่ยิ่งตาคู่ที่พอสองมือจำนวนตัวใหญ่หมดที่จะการเนี่ยสำหรับมาจากที่มาจำนวนท้องสักกูท้องเนี่ยจำนวนเยอะกว่าเนี่ยสำหรับ ก็ไม่ใช่ยุคที่มุติสมุทรแต่ตั้งแต่ตั้งแต่คุยจนเราเห็นการเรื่องสองตัวนี้ใช่ไหมแล้วเราเสียใจกับอันนั้นเกี่ยวกับที่ตั้งดีเนี่ยนิ่งนานเลยเนี่ยที่สาวว่าจะต้องส่งประกันชุดชงจานเลยเนี่ยดีฮาริโก้ยิ่งดูมีชุดด้วยเนี่ยอันนั้นเดียวกับอันนั้นเดียวนักขันดีมาอันนั้นเกี่ยวกับอารมณ์ดีดีดีทุกอย่างดีดีดีทุกอารมณ์ดีมีตัวนี้เนี่ยยังยังสูดีอารมณ์เบาเนี่ยยังยังยังสกวันจะรู้ดูดาวงยี่ตรงว่าบ้านเนี่ยจะรู้ดีตั้งแต่ประกัน มุ่งดีจังเลยก็แต่ช้าไปสู่มุ่งดีไม่ใช่แค่ในจังเลยก็ยิ่งนั่นแต่จังเลยดีในงานยุติสุขสุนิมุ่งอย่างส่งจังเลยก็กำจัดเสียเลยในเรื่องจังเลยมีสาระเลยแต่มุ่งวุ่นวายจังเลยก็ดีเรื่องนี้ก็ลูกสาวเนี่ยมีส่วนก็ตั้งแต่เราไปกันเลยก็คุณสมุ่งหลังจากที่ดีในงานยุติสุขวันก็ในงานยุติสุขวันพบกันเลยที่ดูเยอะดูแลเรื่องปองตะคุ้งเท่ากับเด็กเป็นเด็กสกุลวันชิดในเนี่ยส่วนก็จังเลยดีเนี่ยมาดีเยอะเสียน่าล่าล่าน่าก็การเราจังเลยก็ได้ ီဆမိတာပဲနော
်ဒီ OE မြန်မာပိုင်းရဲ့စနေညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကိုဒီအနိုင်ငံတကာရဲ့ယင်းနှီးမြှုပ်နှံမှုတွေအလုံးအင်းနဲ့ဝင်ရောက်လာဖို့ဆိုရင်အခြေခံအစအဦးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကြွမ်းကျင်ပညာရှင်ကထောက်ပြပါတယ်အရှိတောင်အရှာမှာမြန်မာနိုင်ငံဟာစီးပွားရေးအရာအခွင့်အလမ်းကောင်းတွေရှိတာကြောင့်လာရောက်ယင်းနှီးမြှုပ်နှံကြဖို့ထောက်အောင်ဆန်းစုကြည်ကအာဆီယံထိပ်သီးညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုးသုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်အကြောင်းပြေဆုံးကိုညံဝင်းအောင်ပြောပြပေးပါရှင
်မြန်မာနိုင်ငံရဲ့မဖုံပြိုးသေးတဲ့ကဏ္ဍတွေမှာလာရောက်ယင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ညမြောက်အာဆီယံထိပ်သီးညီလာခံမှာမေကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အာရှဒေသမှာယင်းနှီးမြှုပ်နှံမှုအကောင်းဆုံးနောက်ဆုံးကျန်နေတဲ့နေမြေသစ်ဖြစ်သလိုမြေနေရာရှိတာလူငယ်လူသားအင်အားရှိတာတွင်းတွက်ယန္တနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လာရောက်ယင်းနှီးမြှုပ်နှံကြဖို့ကိုဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်တချိန်တည်းမှာယင်းနှီးမြှုပ်နှံသူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းအမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းသတိပေးပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့ဗန္ဓာရေးဌာနမှာနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဓာရေးဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံသားကွန်မြူနတီဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ်
။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိချက်ကလမ်းပန်းဆက်သွယ်ရေးတွေမကောင်းသေးဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေ။လျှက်စစ်ဆိုရင်တိုးတက်ဖို့လိုတယ်ပြည့်စုံမှုလိုတာပေါ့။လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေမပြည့်စုံ။နောက်ပြီးတော့မြေပေါ့လေ။နိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်စည်းကြီးတယ်၊မြေတွေကလည်းစည်းကြီးတယ်၊အမေရိကန်အင်စည်းလောက်တောင်ရှိတယ်ဆိုပြီးအဲ့လိုတွေကိုပြန်ပြန်လေ။ဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးနေနဲ့ယင်းနည်းမျိုးနဲ့ဥပဒေမှာဒါတွေထည့်ပြီးသူတို့ကိုလာခြင်းအောင်အင်ရှင်နေနဲ့ဖန်တီးပေးဖို့လိုတယ်။အဲ့အချက်၃ချက်မပြည့်စုံသေးလို့နိုင်ငံသားတွေကတွန့်ဆုတ်နေတယ
်။ဖွံ့ဖြိုးဖို့အားယူနေတဲ့ပြည်내ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနည်းမျိုးနံမှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးကန်ထွန်းကဆိုပါတယ
်ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရေးကြည့်ပါမင်းရသားရဲ့ဝန်နိုင်အောင်အထူးခွင့်ပေးရမယ် အလုံးစားနေတဲ့အစဉ်ပြောင်းလုပ်ပေးရမယ်အခုရင်းနှီးနှံနေမဖော်ခင်ဗျဥပမာကွန်မြူနတီကထောင်းနေဆိုရင်အခုနဲ့ပတ်သက်ပြီးတော့ငါးနေပင်ဆယ်နေပင်ဟိုအတူရှော့ပေါ်ပြီးတော့ဟဲ့လားအင်ပို့တ်အက်စပို့တက်စ်တွေကိုဘယ်လိုပြင်လို့မလဲဆိုတော့ကြက်ပြသားသားအရင်ကြီးညာတဲ့နယ်လို့ထင်ပါတယ်ဒီတစ်ချက်ကရင်းနှီးနှံနေဥရမှာထည့်ပေးရမယ်နိုင်ငံတကာရဲ့ဘုံမျိုးတိုးတက်မှုအတွက်ရင်းနှီးမြှ
Suyaga, Didagani, Dre, Muara Chama, Samia Bibu, Lurelu, Ukan Tunga, Jobare. A do the bit Dinane Dinima, Nanganyani Nuna Moody, Bowen Lao, again Jenny, Jensen, Samia Bidin, Elo, Ukan Tunga, Jambubare.
Nangayara, Dinian Mushiba, D. Yakangisaro, Pimba Yoga Lujano, Yamare. Ero Janoza, Sui, Yakango, Longa, Mapakohu. ตัวเรายังงูเทียรี่ไตกูไตเฟียนตีเนมุนตีเนมันเลยไตไอ้ที่บ้านมาลาลูลูเชียคนในบล็อกเองเราก็เป็นไหมน้ำมันสุดท้ายบล็อกเราเอาเมียวทันดีปีสามเมียเสียสุดอันยังรู้ยาวปีสองล้อล้อเสียอยู่ในมาเสียสุดยาวทันดีปีเมียสุดยอดไอ้ป้าวเปลี่ยนไปไหนลูเชียที่เกิดจากที่เรื่องมาจนถึงมาอาเซียนที่ดีนี่ละงั้นมาดองสันสุจิกา ยามานั้นมาเปลี่ยนเลยยี่สิบเอ็ดเดย์ยินดีมีหน้ามืออุบลเดย์เถอะยังอาเทลูกกันยาลูกกูตัวโลกคอมมูนิตี้มาบ่งเดียมาเลยออนไลน์อาจจะเสียงลูกกูลงนั่งจอยามานั้นกูยินดีมีหน้าดูดีลายอบุทูลูลาจังพิสูจน์ตัวบาร์เลยยินดีมีหน้ามูเน่ในงานยาสีวาสตัวยี่วันนี้ท่านาอาทิตย์กูโก้พูดยินดีมูปีนั้นสุขีเนจูก้าลูกดอมาสูตรเต็งเงียบีลามันนุ่มมาสักกูยันนี่ลูกดอมาตีบิวเขยี
คนยังไม่ยอมดิมจับปีกเราพี่บาร์เลชินซึ่งกบุนังเงามาดีเดบัตเฮมาเวจิมาเกเรดีอาเซียนทีดีซีเว็บมาโรนี่เป็นยังกูเชื่อเนี่ยคิดเสียบีมิวเรทลาซีอเมริกันอาเซียนังเงานี่จับบุบังสัญญาเมสซีซิงกูอเมริกันดูตำราไมค์เพนส์กาจินยาเคบาร์เลดีบุบังสัญญามุกันนี่เดี๋ยวเรื่องนี้เป็นยังไงอาเซียนเชื่อกันซาอูริมาอเมริกันนี่บังกันนักเตะปูบีโรจินิมยองนันลาเมลูอเมริกันดูตำรากับเจ้าราบะทำไมอเมริกันดีสิกันนี่เป็นยัง ที่เดี๋ยวเราจะย้ายมาดูเลยสุราบอลเลยมีคนทั้งหมดก็ชินีบาร์เลยอินฟิโรสัยฟิวเอทรินดาวเป็ปซี่วิดากูซาวาราทรินเปปูทารามัสซูมยามูจับจับไปว่าเช่นสิงคโปร์มาจิมบาร์เลยอาเซียนเทดดี้ซีเวเวอร์เอ็ดเว่ลงจงเอ็ดเว่เซย์ลงจงเอรุเน่อาพีทารากูชิจิอาพีอพเพ่เซมบีเอ็ดเว่กูซีเอ็ดเว่สิงคโปร์ก็นิบิญญาโกต้องชานีเลสรากูมีมังทูบยานีบาร์เลย เชื่อเชื่อดีแล้วบีเสียงเงียบนิบิญญาดงมีอุปยาพอสาวยี่สี่สิบเรนเน่สิงคโปร์ในงานก็นิบิญญาเชื่อกันเนี่ยเชื่อเชื่อยี่ในงานพี่ยังอุตส่าห์ลงเขียนในงานตะคุบะอเมริกันอาเซียนเทคดีซีเวเวอร์ด้วยนิบิญญาเนี่ยเชื่อยี่ในเรื่องมีอุปยาลาซีอาเซียนเนี่ยอเมริกันผู้บังสาวยี่เมื่อยูเอสอาเซียน สมาร์ทซิตี้สปาร์ทเนอร์ชิพสี่สิงโกอเมริกันดูตามระไมค์เพนส์กาจินยาเกบาร์เลย
This effort will spur renewed American investment in the region's digital infrastructure.
ဒီဘဝဆောင်ရမှုကနေဒီသားတွေဒီဂျစ်တယ်အခြေခံစောင့်ဝင်မှာအမေရိကန်ယင်းနှီးမြှုပ်နှံမှုတွေပိုပြီးရှိလာမှာဖြစ်သလိုရှိတာအောင်ဆက်မှာပိုပြီးတော့ချမ်းသာဝပြောလာမယ်လုံလုံလာမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးကြမယ်စိုက်ဘာလုံလုံရေးဘိုင်းအတွက်လည်းပိုပြီးတော့စိတ်ချစရာဖြစ်လာပါလိမ့်မယ်
လူဦးရေပုံများလာတာနဲ့အတူမြို့ပြတိဆောက်ရေးတွေပိုလုပ်လာတဲ့အာဆီယံနိုင်ငံတွေကြားမှာလည်းနှီးပညာအခြေခံတဲ့စမတ်စီးတီးစ်ခေတ်ရှိပြည်မြို့တွေဖြစ်လာစေရေးပိုပြီးတော့ဆွေးနွေးပြောလာကြပါတယ်
US is still the world's number one when it comes to softwares and very high tech
software နဲ့အစင်းမြင့်နီးပညာပစ္စည်းပိုင်းမှာအမေရိကန်ကနံပါတ်1နေရာမှာရှိပါတယ်ဒီတော့အာဆီယံနိုင်ငံတွေအနေနဲ့အမေရိကန်ကုမ္ပဏီတွေနဲ့ဘယ်လိုပူးပေါင်းလုပ်နိုင်မလဲ ASEANကိုခေတ်ရှိပြည်မျိုးတွေချိတ်ဆက်ထားတဲ့ကိုရဲတစ်ခုဖြစ်လာအောင်အမေရိကန်လုပ်ငန်းတွေကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာသိကျင်လာကြပါတယ်။
အမ So apart from the elderly monitoring system which lets me know you're safe at home, I'm going to get this personal alert about
အပေါ်မရှိတဲ့တယောက်ဖြစ်အိမ်မှာနေရတဲ့တက်ကြီးရွယ်အိုတွေကျန်းမာလုံခြုံရေးကိုအဝေးရောက်မိသားစုဝင်တွေသိစေနိုင်မဲ့နှီးပညာအခြေခံစောင့်ရှောက်မှုပေးနိုင်တဲ့ဝန်ဆောင်မှုကြော်ညာဖြစ်ပါတယ်။ ဒေတာရင်းလုပ်ငန်းတွေနဲ့အမေရိကန်နှီးပညာတွေပူးပေါင်းပြီးတော့စမတ်ဖုန်းပေါ်ကလုံထိုင်မဲ့ဝန်ဆောင်မှု app မျိုးတွေငွေဆက်ကူသုံးစရာမလိုတဲ့ငွေချေစနစ်တိုးတက်လုံခြုံရေးဘိုင်းတွေမှာပို့ပြီးတော့တိုးတက်လာနိုင်ပါတယ်။ဒါပေမဲ့
အမေရိကန်ဘက်ကရနိုင်မဲ့နည်းပညာအခွင့်အလမ်းတွေအပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်။ Control Risk ဆိုတဲ့အတိုင်ပင်ခံလုပ်ငန်းကAngela Mancini ကအခုလိုမြင်ပါတယ
် Although the US has its own challenges with infrastructure and technology and hasn't quite gotten to where Singapore is with its own success in that regard.
အမေရိကန်မှာလည်းအခြေခံအဆောက်အအုံနဲ့နည်းပညာပိုင်းစင်ခေါ်မှုတွေရှိနေပါတယ်။ဒီပိုင်းတွေမှာစင်ကာပူကအောင်မြင်တိုးတက်အောင်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးလောက်တောင်မရောက်သေးပါဘူး။
2050ခုနှစ်မကုန်ခင်ကမ္ဘာလူဦးရေရဲ့3ပုံ2ပုံဟာမျိုးပြတွေမှာနေထိုင်ကြလိမ့်မယ်လို့ကုလသမဂ္ဂရဲ့စစ်တမ်းတွေကခန့်မှန်းထားပါတယ်။အာဆီယံနိုင်ငံတွေကြားမှာနည်းပညာအခြေခံရှေ့ပြေးနေတဲ့ Smart City 26မြို့နဲ့အစ်စ်မြင့်ကွန်ရက်ဖြတ်မှုအတွက်စင်ကာပူနိုင်ငံကအခုနှစ်ဧပြီလကအဆိုပြုခဲ့ပါတယ်။စင်ကာပူလိုကျွန်းနိုင်ငံသေးသေးကတော့မှကမ္ဘာအစ်စ်မြင့်နည်းပညာတွေတီထွင်ဖန်တီးပြီးတော့ခေတ်မီအောင်လုပ်နိုင်ခဲ့တဲ့အတွက်ဒါကိုနမူနာယူပြီးအရှေ့တောင်အာရှနိုင်ငံတွေကလည်းလိုက်လုပ်ကြဖို့အတွက်စိတ်အားတန်နေကြပါတယ်ရှင
်။ဆရာရှင်များရှင်ဒီခေတ်ကြီးနဲ့ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေပြီးကြောင်းအမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေသာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင်းမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နောက်ဆက်တွဲသက်ရောက်မှုတွေဘာပဲရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်အဝေးဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေကတိုက်ရိုက်လေးလိုက်စီစဉ်ကဆူဆူပါရရှင်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOE ကနေနောက်တစ်နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းလိုမီတာ1925 32နဲ့51တို့ကနေဖတ်ယူနိုင်နိုင်ပါတယ်အစီအစဉ်တွေအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်အောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ငင်းပွားမှုတွေကနေနောက်ဆုံးမှမဟုတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကပြောလိုက်ပါတယ်အမေရိကန်ဘက်ကတောင်းဆိုထားတဲ့အတိုင်းတရုတ်ဘက်ကမလိုက်လျော့ဘူးဆိုရင်တရုတ်သွင်းကုန်ကနှစ်စာတိုးကောက်ခံသွားမယ်လို့လည်းသူကပြောပါတယ်ပါပူဝါနယူဂီနီမှာဒီကနေ့ကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရည်အဖွဲ့ APEC ထည့်သည့်အစည်းအဝေးအတွင်းဒုသမ္မတပန်စ်ကတရုတ်နိုင်ငံအပေါ်အခုလိုပြောဆိုခဲ့တာပါ1990ခုနှစ်ဒီစီကကမ္ဘောဒီးယားခမာနီကွန်မြူနစ်အစိုးရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ရာဇဝတ်ကျူးလွန်မှုနဲ့ဆေးရာဇဝတ်မှုတွေနဲ့ဆက်ချက်တင်ခံထားတဲ့နောက်ဆုံးအသက်ရှင်ကျန်ရစ်သူ2ဦးပေါ်ဒီမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးကတောက်ကြနေတုန်းကပြစ်ဒဏ်ချမှတ်လိုက်ပါတယ်။နုန်ချာနဲ့ခရီးဆန်ဖန်တို့အပေါ်အရင်နှုန်းကချမှတ်ထားပြီးသားထောင်ဒဏ်တစ်သက်ကိုထပ်မံပြီးတော့ချမှတ်တာပါ1995ခုနှစ်ကတန်းနဲ့ချီတဲ့ကမ္ဘောဒီးယားနိုင်ငံသားတွေကိုဖနမ်ပင်မြို့ကနေကြီးလက်ဒေသအလုံးကျန်းစကန်တွေကိုအတင်းကျပ်ပို့ဆောင်ခဲ့တာ။ဒါ့အပြင်လူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ဆက်ဆက်တဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့သူတို့ကိုအခုလိုထောင်ဒဏ်ထပ်မံပြီးတော့ချမှတ်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့ဇူလိုင်လကနစ်မြုပ်ပြီးတော့တရုတ်ကဘာလက်ခီးသွား48ယောက်တည်ဆုံခဲ့တဲ့တင်မောကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆေးယူခဲ့ပါတယ်။ဒီတင်မပေါ်ဘာကြောင့်နင်းမြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အစိပ်ပိုင်းအနေနဲ့အခုလိုပြန်လည်ပြီးတော့ဆက်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။စတင်ညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဒီညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.